စီးရီးယားနိုင်ငံမြို့တော်ဒမတ်စကပ်ရပ်ကွက်တစ်ခုမှာအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုကြောင့်စစ်မြေအီရန်ဗိုလ်ချုပ်တူသေဆုံးတယ်လို့အီရန်နိုင်ငံပိုင်မီဒီယာကနေပြောကြေညာပါတယ်။စီးရီးယားမှာရှိတဲ့အီရန်ပြည်သူစစ်ဒေါ်လာရေးဆောင်တပ်ရဲ့အကြံပြုဖြစ်သူရာစီမော်ဆာဗီဖြစ်သူသေဆုံးခဲ့တာပါ။အစ္စရေးဟားမတ်စစ်ပွဲကြောင့်ဒေသတွင်းမှာအီရန်နောက်ခံပေးထားတဲ့ဖွဲ့တွေနဲ့တင်းမာလာခဲ့တယ်လို့လေဘနွန်အစ္စရေးနယ်စပ်မှာလည်းဟစ်ဘူလာတို့နဲ့အစ္စရေးကြားမှာတိုက်ပွဲတွေရှိလာခဲ့ပါတယ်။အခုစောပိုင်းကာလာရုံးကလည်းအစ္စရေးတိုက်ခိုက်မှုကြောင့်ဆီးရီးယားမှာဗိုလ်ချုပ်နှစ်ဦးသေဆုံးခဲ့ပြီ။အခုသေဆုံးသူဖြစ်တဲ့ဗိုလ်ချုပ်မာဆာဗီဟာ2020ဇန်နဝါရီလတုန်းကအီရန်နိုင်ငံမှာဒီအမေရိကန်အီရန်မှာအမေရိကန်ဒရုန်းတိုက်ခိုက်မှုကြောင့်သေဆုံးခဲ့တဲ့အီရန်အထူးတပ်ဖွဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကွတ်ဆမ်ဆူလမနီနဲ့တော်ကြီးကိုနှိစက်သူတူဖြစ်တယ်လို့ IRNA အီရန်နိုင်ငံပိုင်သတင်းဌာနကပြောပါတယ်။အခုဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့အစ္စရေးစစ်ဘက်ကရောဆီးရီးယားနိုင်ငံပိုင်သတင်းကပါထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူး။ပြည်ထောင်ချေဆိုင်တဲ့ဆီးရီးယားလူခွေရေးစောင့်ကြည့်မှုအဖွဲ့ထုတ်ပြန်ချက်မှာတော့ Hezbollah ရဲ့အခြေစိုက်ရုံးခန်းတစ်ခုဖြစ်တယ်လို့တန်တရားရှိတဲ့ယာကင်းတစ်ခုကို Mosavi ဝင်လာချိန်မှာ Israel စစ်တပ်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဆိုပြီးတော့အသေးစိတ်ဖော်ပြထားပါတယ်ခင်ဗျာ။